Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းပါခင်ဗျာ VOA American Dial 2018ခုနှစ်နိုဝင်ဘာ23ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00တိလိုင်းနိုမီတာ24.25-32.51တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီနဲ့သမ္မတဂရောဟောင်းတို့ကိုအပြစ်ပေးအရေးယူမခံရအောင်လူရင်းချမ်းသာဝင်ပေးလိုက်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာရေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့အမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်တာဟာပြဿနာကိုဖြေရှင်းရေးအထောက်အကူမဖြစ်ဘူးလို့ရုရှားကဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူချိန်ညားပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုလက်ခံဖို့အစဉ်သင့်ဖြစ်နေပြီလို့လူကယ်ပြန်ဝင်ကြီးကပြောကြားလိုက်ပါတယ်။
မင်းနေအောင်လို့ထွက်သွားတော့မဟုတ်ဘူးသူတို့ထွက်သွားကြတယ်အကြောင်းမျိုးမျိုးရှိတယ်ပေါ့နော်သူတို့ထွက်သွားကြတယ်ဒါပေမဲ့ဘလို့ကြောင့်မဲထွက်ထွက်ဒီမှာညီဝါရဲ့လူကိုကျွန်တော်ကပြန်လက်ခံမယ်ဒါပဲအဲ
့ဒီကြောင်းသတင်းနေပြီးမှနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံကိုရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးနဲ့မြန်မာနိုင်ငံတို့ကြားမှဒီရခိုင်မြောက်ပိုင်းကထွက်သွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအမံတွေနဲ့ပတ်သက်လို့နှစ်နိုင်ငံသဘောတူစာချုပ်တွေမှာလက်မှတ်ထိုးလိုက်ကြပါပြီအဲ့ဒီအရာနဲ့ပတ်သက်လို့တုတ်ပြန်တဲ့နေကိုလည်းကြားမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုတင်ပြဖို့လည်းရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ဇင်ဘာဝေသမ္မတဟောင်းရောဘတ်မူဂါဘီနဲ့သမ္မတဂရောဟောင်းဂရိစ်မူဂါဘီတို့ကိုအပြစ်ပေးအရေးယူမခံရအောင်လူငင်းချမ်းသာဝင်ပြလိုက်ကြောင်းအနာရဇနုပီယက်ပါတီတာဝန်ရှိသူတူနဲ့ဟာရီမျိုးကသတင်းတော်တွေက VOA ကိုအတည်ပြုပြောဆိုလိုက်ကြပါတယ်။နှစ်ပေါင်း38နှစ်ကြာတိုက်ပွဲကိုအုပ်ချုပ်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာပဲယာရုကဆင်းပေးခဲ့ရတဲ့အထိဖိအားပေးခံခဲ့ရတဲ့ဖိအားပေးခဲ့ရတဲ့ဇင်ဘာဝေစစ်တပ်ကဗိုလ်ချုပ်တွေနိုင်ငံရေးကောင်ဆောင်တွေနဲ့မူဂါဘီဆစ်ဆန်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်။အသက်93နှစ်အရွယ်မူဂါဘီကသူ့သမီးအောင်အမဆန်မန္နန်ကာကောကိုဒီလနိုဝင်ဘာလ5ရက်နေ့မှာယာရုကဖယ်ရှားခဲ့ပြီးသူ့နေရာမှာဇနီးပြည်သူကိုအစားထိုးခန့်အပ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲစစ်တပ်ကအာဏာသိမ်းဖယ်ရှားလိုက်တာပါ။သူ့သမီးအောင်မန္နန်ကာကောကတော့သမနာတစ်ပြည်မနက်ပံတောက်ချာနေမှာတရားဝင်ကြမ်းတက်စာချိန်ဆမှုဖြစ်ပါတယ်။ယာရုကဖယ်ရှားခံခဲ့ရပြီးတဲ့နောက်ချက်ချင်းနိုင်ငံကနေထွက်ခွာသွားတဲ့သူ့သမီးအောင်ကတော့ဇင်ဘာဝေကိုမနေ့တုန်းကပဲပြန်ရောက်လာခဲ့ပြီးညီညီညွတ်နဲ့တိုက်ပွဲထူးထွက်လာစေဖို့ပြည်သူလူထုအတွက်အမှုထမ်းမဲ့ကြောင်းကလေးပြုပြောကြားတော်ခဲ့တာပါ။ဒါပေမဲ့လည်းနှစ်ပေါင်း38နှစ်ကြာတိုက်ပွဲကိုအုပ်ချုပ်ခဲ့တဲ့မူဂါဘီနဲ့လက်တွဲလှုပ်လှုပ်ခဲ့မှုတွေဒုသမရအနေနဲ့အပြောင်းအလဲတွေဘလောက်ထိဆောင်ကျင်းပေးနိုင်မလဲဆိုတဲ့အပေါ်မှာတနည်းအမြင်တွေလည်းရှိနေကြတာပါ။ယာယူကနှုတ်ကပ်သွားတဲ့မူဂါဘီဟာဘရစ်ရှားကိုလိုနီလောက်ကလွတ်လည်ရခဲ့တဲ့1980ပြည့်နှစ်ကလေးကဇင်ဘာဝေနိုင်ငံမှာတနည်းအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။
အမေရိကန်ရေတပ်တည်ယူပို့ဆောင်ရေးလေယာဉ်တစ်စင်းမနစ်ဗုဒ္ဓဟူးနေ့တုန်းကပစိဖိတ်သမုဒ္ဒရာနောက်ပိုင်းမှာပြတ်ကျခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရေတပ်သား3ဦးကိုဒီကနေ့ဆက်လက်ရှာဖွေနေကြပါတယ်။ဂျပန်နိုင်ငံအမေရိကန်စစ်အခြေစိုက်စခန်းကနေ USS Ronald Reagan လေယာဉ်တင်သင်းမော့စီကိုလူတွေနဲ့ကုန်တွေပို့ဆောင်တဲ့ခီးစဉ်အတွင်း C2A Greyhound လေယာဉ်က Okinawa ရဲ့ရှစ်တောင်ဘက်ပင်လယ်ထဲကိုပြတ်ကျခဲ့တာလို့အမေရိကန်ရေတပ်ကပြောပါတယ်။ပြကြပြီးမိနစ်40လောက်မှာတော့လူ10ဦးကိုကယ်တင်ပြီး USS Ronald Reagan ထံပို့ဆောင်ထားပြီးအခြေအနေကောင်းမွန်တယ်လို့လည်းပြောဆိုထားပါတယ်။ကြောက်ဆုံးနေသူတွေကိုရေမှန်320ကျော်အထိအမေရိကန်နဲ့ဂျပန်ရေတပ်သင်္ဘောတွေလေယာဉ်တွေနဲ့ရှာဖွေနေတယ်လို့လည်းပြောပါတယ်။လေယာဉ်ပြကျရမှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုထားပြီးဘာကြောင့်ပြကျရတယ်လဲဆိုတာကတော့အခုချိန်ထိမသိရသေးပါဘူးရှင်။
မြန်မာနိုင်ငံရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့အမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်တာပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့ရုရှားနိုင်ငံကဝေဖန်လိုက်ပါတယ်။ရခိုင်ပြည်နယ်ကအချက်အလက်ကိုဖြေရှင်းရမှာပြည်ပကအလွန်ကျွံစွဖက်နေတာတွေကိုလက်မခံနိုင်ကြောင်းလဲရိုက်တာသတင်းဌာနနဲ့တီးတန့်မေးမြန်းခန်းအတွင်းရုရှားသံမကြီးနီကိုလေးလက်စတိုပတ်တော့ဖ်ကပြောဆိုလိုက်တာပါ။ဒုက္ခသည်6သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးခဲ့ရတဲ့အထိကြီးထွားခဲ့တဲ့ရခိုင်ပြည်နယ်ကဘေးကတ်တွေပေါ်အမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကဝေဖန်မှုတွေထွက်ပေါ်နေရမှာမနေ့ကတော့အမေရိကန်နိုင်ငံကြားရေးဝန်ကြီး ရက်စတီလာဆန်ကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်အက်သနစ်ကလင်းစင်လူမျိုးစုလက်ရှင်းလင်းဖယ်ရှားတဲ့အထိကျွလွန်မှုတွေရှိခဲ့ကြောင်းတရားဝင်သတ်မှတ်ပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားတမ်မကြီးကတော့အမေရိကန်ရဲ့သတ်မှတ်ပြောဆိုမှုဟာပြဿနာကိုမိထုတ်ပေးရတာရောက်နိုင်ကြောင်းဝေဖန်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်တမ်းမှာပဲမြန်မာနိုင်ငံကိုတွားရောက်ပြီးနိုင်ငံတော်တိုင်ပင ဒီကနေ့ကျွန်တော်တို့ရဲ့စီးနင်းတက်ခဲ့တဲ့ ARS ဆွေရအုပ်စုကိုလက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲကန်ရတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တာဝန်ရှိသူတွေပေါ်ပြတ်မှတ်ထားရေးယူဖို့လိုအပ်ကြောင်းလည်းပြောဆိုထားပါတယ်။ရုရှားသံမကြီးကတော့ဒီခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ပြင်ပနိုင်ငံတွေကအလွန်အကျွံပြားပေးမှုတွေဝေဖန်ပြစ်တင်မှ American ရဲ့ တိုက်တွန်း ချက်အရလည်း မြန်မာ နိုင်ငံ က လက်ခံ နိုင် မှာ မဟုတ် တာကြောင့် ဖြစ် နိုင် မှာ မဟုတ် ဘူး လို့ ပြော ဆို ခဲ့ ပါတယ် ခိုင် ပြည် နယ် အရေး ဖြစ်ရှင်း ရမှာ နိုင်ငံ ရေး အရာ ဆွေးနွေးမှု တွေ လိုအပ် ကြောင်း နဲ့ လက်တလုံး Indonesian Bangladesh နိုင်ငံ နဲ့ ဆွေးနွေးမှု တွေ ဟာ အရေးကြီး ကြောင်း လဲ Reuters သတင်း ဌာန နဲ့ မင်းမြန်ကန် အတွင်း ရုရှား သံမက်ကြီး က မှတ်ချက် ပြီး ပြော ဆို သွားပါတယ်
ရခိုင်ပြည်နယ်ကနေ Bangladesh ဘက်ကို ထွက်ပြေးကြတဲ့ ဒုက္ခသည်တွေ အရေး ဆောင်ရွက်မဲ့ အစီအစဉ်ကို မြန်မာနဲ့ Bangladesh နှစ် နိုင်ငံ တို့ ဒီကနေ့ လက်မှတ် ရေးထိုးပါတယ် နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တက်ဆွေနဲ့ Bangladesh နိုင်ငံခြားရေးဝန်ကြီး Abu Hassan Mahmud Ali တို့ လက်မှတ် ရေးထိုးလိုက်တဲ့ နေရွှေခေါ်ထွက်ပြေးသူများအရေးဆောင်ရွက်မဲ့ အစီအစဉ်ထဲမှာတော့ ဒုက္ခသည်တွေကို ပြန်လည်လက်ခံရမှာ လိုက်နာဆောင်ရွက်ရမယ် မူပေါင်းတွေ မူဝါဒရေးရာအစီအမံတွေပါတယ် လို့ မြန်မာအစိုးရဘက်ကသတင်းထုတ်ပါတယ် ဒီမူပေါင်းနဲ့မူဝါဒရေးရာအစီအမံတွေကိုတော့ 1992 ခုနှစ် မြန်မာနဲ့ Bangladesh နှစ်နိုင်ငံကြားသဘောတူထားတာတွေကိုအခြေခံထားကြောင်းလည်းဖော်ပြပါတယ် Bangladesh နိုင်ငံခြားရေးဝန်ကြီးနဲ့ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထွန်းဆန်းစုကြည်တို့ဒီကနေ့တရားတွေ့ဆုံခဲ့ပြီး ဒုက္ခသည်တွေနေရက်ပြန်နိုင်ရေးအလားအလာကိုလည်းဆွေးနွေးခဲ့ကြပါတယ်။ရခိုင်ပြည်နယ်တွင်မွတ်စလင်များစုနေထိုင်ရာဒေသတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့် Bangladesh ဘက်ကိုလူပေါင်းသိမ့်ချီထွက်ပြေးရမှုအပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဖိအားပေးဆောင်ရွက်မှုတွေကိုလည်းမြန်မာအစိုးရကဖော်ပြပြီးနိုင်ငံတကာရေးရာကိစ္စအဖြစ်ကြိုးပမ်းနေတာလို့လည်းပြောဆိုပါတယ် မြန်မာနိုင်ငံဘက်ကတော့နှစ်နိုင်ငံချင်းဆွေးနွေးဖြည့်ရှင်းဖို့အခိုင်အမာရပ်တည်ထားတယ်လို့လည်းဖော်ပြထားပါတယ်ရှင်။
VOA American တန်း ညဘက်မြန်မာဘာသာအစီအစဉ် ညပိုင်း 9:00 ကနေ 10:00 အစီအစဉ်မှာတော့ ဖလိုင်းဒိုမီတာ 24 kHz 12395 ဖလိုင်းဒိုမီတာ 25 kHz 11965 ဖလိုင်းဒိုမီတာ 32 kHz 9323 ဖလိုင်းဒိုမီတာ 51 kHz 9885 စနီတန်နူးနေမှာ ဖလိုင်းလမ်းမီတာ 190 kHz 1905 ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေဂန်တန်မြန်မာပိုင်းစီစဉ်ရဲ့ခြားသာရင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။စီးရွေးနိုင်ငံနဲ့နယ်စပ်ရွေးနိုင်ငံတဲကန်နေရာတွေမှာနေရာယူထားတဲ့ISIS လက်အစွန်းရောက်အုပ်စုကကြံနေသေးတဲ့တိုက်ခိုက်ရေးသမားတွေကိုရှင်းလင်းဖို့ဒီကနေ့ပဲစစ်စင်ရေးတွေစတင်လိုက်ကြောင်း ဒီကနေ့အနေနဲ့မြန်မာတိုင်းချောင်မသွားနိုင်အောင်နဲ့အနာဂတ်မှာတိုက်ခတ်မှုတွေလုပ်ဖို့အတွက်ခြေကုပ်မယူနိုင်အောင်ရည်ရွယ်ပြီးစစ်စင်ရေးတွေစတင်ခဲ့တာဖြစ်ကြောင်းယူဆစ်တက်ကဗိုလ်မှူးကြီးဆလာခရင်ကိုကူကားပြီးတော့လဲရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားတာပါ။ဤရဝန်ကြီးချုပ်ဟေရာအပါဒီကတော့အက်စ်တက်ခတ်ရေးသမားတွေကိုစီးရေးအရာအနိုင်ယူတိုက်ခတ်နိုင်ခဲ့ပြီမလဲတိုက်ခတ်နေရာတ
ဒီတရားစီရင်မှုအပေါ်မှာပြောရွှင်နေကြပါတယ် Maladich abo siyenche chalik dago, kusubu nengengale juzubare. Sabiya tamra garo, akulu siyenche chama kanyada an oziyamishi ulu biosu kebare. Bosnia sepo edwin, Maladich sisi nyonchakere pimudigule, tiaduji L4 oriska pacha kebare. ကရာဘီဆာဝါဟောက်မှာကလင်းငယ်တွေအသက်ကြီးသူတွေအပါအဝင်လက်နက်မဲ့ဘော့စနီးယားမွတ်စလင်အမျိုးသားတထောင်နီးပါးကိုထောင်ကွာ95ခုနှစ်ဇူလိုင်လ12ရက်နေ့မှာတုတ်တင်ခဲ့တယ်။1996ခုနှစ်ဇူလိုင်လ13ရက်နေ့မှာတုတ်တင်ခဲ့တယ်။ဆိုပြီးတရားသူကြီးကကျင့်မှုတွေကိုဇက်တိုက်ဖျက်ချခဲ့တာမှာတော့
အာဖရိကနိုင်ငံတွေကရွှေ့ပြောင်းနေထိုင်သူတွေကိုကျုံ့ဖြစ်ရောင်းချမှုတွေရှိခဲ့ကြောင်းသတင်းနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှအရေးပေါ်အစည်းအဝေးခေါ်နိုင်အောင်ပြည်သူ့နိုင်ငံကကြိုးပမ်းနေပါတယ်။ပြီးခဲ့တဲ့သတင်းပတ်သက်အမေရိကန်ရုပ်သံဌာန
အမေရိကန်နိုင်ငံတော်မှာတော့ဒီကနေ့ကြာသပတေးနေ့မှာဂျေဆူရော်နေ့ကိုဆင်နွှဲကြပါမယ်။ဒီကနေ့ဂျေဆူရော်နေ့မှာတော့ထုံးတမ်းစင်လာအရမိသားစုတွေမိတ်ဆွေတွေအတူဝမ်းဖွဲ့စားတောက်ကြသလိုအလှပြချစ်တဲ့ပွဲတွေနဲ့ဘောလုံးပွဲတွေကြီးစုအားပေးကြပါတယ်။အများပြားကတော့အလှရမှာစပြီးတော့ဈေးဝယ်နေကြပါပြီ။နယူးယောက်မြို့မန်ဟတ်တန်ရပ်မှာမင်းစီကုန်းတိုက်ကြီးရဲ့ဂျေဆူရော်နေ့အလှပြချစ်တဲ့ ဦးသေးဆုံးခဲ့ပြီးသတင်းပတ်တွေအတွင်းကျင်းပမယ်အခုအလှပြချီတက်ပွဲကတော့ကြီးစုသူ2သိန်းလောက်ရှိတယ်ပါတယ်ရှင
်ထိတိုင်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့ကြတာပါ VOE ကနေကူထုတ်လွှင့်နေတဲ့ဒီစီဇန်ကို VOE Internet ဆောင်မျက်နှာဖြစ်တဲ့burmese.voanews.com ကရောကျွန်တော်တို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်မြန်မာနိုင်ငံကနေနေရာစွန့်ခွာထွက်ပြေးသူတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နှစ်နိုင်ငံသဘောတူညီချက်တွေအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်သင့်ဖြစ်နေပြီလို့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာခြားခြားမှုဖွံ့ဖြိုးရေးကော်မတီဒုက္ခရဒေါက်တာဝင်းမြတ်အေးကပြောပါရယ်နေရာစွန့်ခွာသူတွေပြန်လည်လက်ခံရေးစီစစ်တဲ့အပိုင်းမှာလက်ခံရေးစခန်းအသစ်တွေတည်ဆောက်ထားပြီးအရင်လိုကြံ့ကြာနေတော့မှာမဟုတ်ဘူးလို့လည်းဆိုပါရယ်အပြည့်စုံကိုတော့ VOA သတင်းတော့ကိုကောင်းဆန်ဟင်းကတင်ပြမှာပါ
မြန်မာနိုင်ငံကနေအကြောင်းအမျိုးမျိုးနဲ့နေရဲစွန့်ခွာထွက်ပြေးသူတွေကိုတနိုင်ငံသဘောတူညီချက်များအရဥပဒေနဲ့အညီပြန်လည်လက်ခံဖို့အစဉ်သစ်ဖြစ်နေပြီလို့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လည်နေရခြားတာရေးဖွံ့ဖြိုးရေးကော်မတီဒုတိယဥက္ကဋ္ဌဒေါက်တာဝင်းမြတ်အေက VOA ကိုပြောပါရစေ
။မနေမြောင်လို့ထွက်သွားတာတော့မဟုတ်ဘူး။သူတို့ထွက်သွားကြတယ်။အကြောင်းအမျိုးမျိုးရှိတယ်ပေါ့နော်။သူထွက်သွားကြတယ်။ဒါပေမဲ့ဘယ်လိုကြောင့်မှထွက်ထွက်ဒီမှာနေဝါရဲ့လူကိုကျွန်တော်ကပြန်လက်ခံမယ်။ဒါပဲအဲ့ဒီပုံစံပဲ။ကျွန်တော်ချက်ချင်းဆောင်ရွက်တယ်အဲ့ဒီပြန်ချက်ချင်းပဲကြီးညာလိုက်တယ်ပြန်လက်ခံမယ်ဆိုတာနောက်ပြီးတော့ပြန်လက်ခံဖို့လည်းစီစဉ်ဆောင်ရွက်နေတယ
်နိုင်ငံပြင်ပထွက်သွားသူတွေကိုပြန်လည်လက်ခံရမှာတော့တောင်ပြိုလက်ဝဲနဲ့ငခုရကျေးရွာတွေမှာလက်ခံရေးစကန်တွေတိစောက်ပြီးဖြစ်ပါတယ်ပြန်လည်လက်ခံစီစစ်ရမှာလည်းအရင်လိုလက်ခံရေးစကန်တွေမှာကြံ့ကြာနေမှာမဟုတ်တော့ပဲအလွန်ဆုံးနေရပဲနေရမှာဖြစ်တယ်လို့လည်းဒေါက်တာဝင်းမြင့်အေးကပြောပါတယ
်အဲ့ဒီကလက်ခံနေဆိုတာတရက်တော့မဟုတ်အဲ့ဒီလက်ခံရေးစကန်မှာတရက်ပဲကြာမယ်အလွန်ဆုံးနေရပဲကြာမယ်ဒါဟိုစီစစ်တဲ့ဟာပေါ့စီစစ်ပြီးရနေသူတို့ဟာသူတို့ရွာမှာအိမ်ရှိရင်အဲ့ဒီအိမ်ကိုတည်းပြန်သွားမယ်အိမ်မရှိသေးဘူးဆိုရင်လည်းကျွန်တော်တို့ကဆောက်လို့ရည်လည်းပြန်စနေပြီဆိုတော့အိမ်ဖြစ်ပေါ်လာမယ်ပေါ့နော်ဒီဖြစ်လာရင်အဲ့ဒီအိမ်မှာနေမယ်မဖြစ်ခင်ကြားမှာဈာစခန်းဆိုတာလေးတစ်ခုရှိတယ်2011လို့ကဲ့နေလို့ကြာသွားမယ်နေရာမျိုးမဟုတ်ဘူးခဏပဲနေရမယ်နေရာရှိမယ
်ပြန်လည်လက်ခံရမှာလေ1990-1993ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့မူရင်းနဲ့အညီပြန်လည်လက်ခံသွားမှာဖြစ်ပါတယ်ဒေါက်တာဝင်းမြတ်အေးကတော့ပြန်လည်လက်ခံတဲ့အပိုင်းမှာခက်ခဲတင်းကျပ်တဲ့မူရီချမှတ်ထားတာမရှိဘူးလို့ပြောပါရယ
်1992တုန်းကမူရီပေါ်မှာပဲအခြေခံတာပဲအခြေခံတာချူဆန်းကြီးတော့မဟုတ်ဘူးအဲ့ဒီပုံမှာအခြေခံတယ်
ဒါပေမဲ့ဝတ်တိတ်ခက်ခဲကြီးရေမရှိဘူးပြန်ပြီးတော့လက်ခံဖို့အတွက်ကခက်ခဲတဲ့မူတွေချမှတ်ထားတာမရှိဘူးတင်းကျပ်တဲ့မူတွေလည်းမပါဘူးဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝင်ကြီးမစ္စတာအဘူဟက်ဆန်မာမိုးအလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးပြောင်းစုဝင်ကြီးဦးကျော်တင်းဆွေတို့ရခိုင်ပြည်နယ်အတွင်းကနေရဲစွန့်ခွာကြတဲ့ဒုက္ခသည်အခြေအနေပတ်သက်ပြီးနှစ်နိုင်
တဲ့နားဆင်ရမှာကရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်သွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံနိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဒီကနေ့မှသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။1992ခုသဘောတူညီချက်တွေနဲ့အညီနေရာစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ်အထွေထွေမူပေါင်းတွေမူဝါဒရေးရအစီအမံတွေကိုလည်းလက်မှတ်ထိုးခဲ့ကြတာဖြစ်ပါတယ်။အပြည့်စုံမှုတော့ VOA သတင်းတော့မမေခါကတင်ပြပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့တိမ့်နဲ့ချီရဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမစ္စတာအဒူဟဆန်မာမုတ်အလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေတို့နိုဝင်ဘာ22ရက်နေ့ကနေပြီးတော့မှဆွေးနွေးသဘောတူညီခဲ့ပြီးတဲ့နောက်မှာတော့ဒုက္ခတွေတွေပြန်လက်ခံရေးအစီအမံတွေကိုနိုဝင်ဘာ23ရက်နေ့ကြာတာပရိနိမသဘောတူလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်သဘောတူစာချုပ်ထဲမှာတော့1992ခုနှစ်သဘောတူညီချက်နဲ့အညီနေရဲစွန့်ခွာသွားသူတွေကိုစနစ်တကျစီစစ်လက်ခံတဲ့နေရာမှာလိုက်နာဆောင်ရွက်ရမယ့်အထွေထွေမူပေါင်းတွေမူဝါဒရေးရအစီအမံတွေပါဝင်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကြေညာချက်ထဲမှာဖော်ပြထားပါတယ်ဒီသဘောတူညီချက်နဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားမှုချုပ်ဦးစော်ထေးကိုဆက်သွယ်မေးမြန်းတာမှာတော့သူကအခုလိုပြောပြသွားတာပါ။အ
သိမဲ့ဆုံးလေ။အဲ့ဒါလေးကြည့်လိုက်ပါလား။အခုပဲတင်လိုက်တယ်။ဟုတ်။ဟုတ်အဲ့ဒါလည်းတော့ပိုပြောမှာမဟုတ်ဘူး။ပိုပြောဖို့လည်းမရှိပါဘူး
။အိန္ဒိယနိုင်ငံတွေနဲ့ဖြစ်လာတဲ့အရေးကိစ္စတွေကိုနှစ်နိုင်ငံချင်းဆွေးနွေးညှိနှိုင်းပြီးမှဖြေရှင်းနိုင်မယ်ဆိုတဲ့ရည်တည်ချက်အတိုင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားချစ်ခင်ရင်းနှီးမှုကိုအခြေခံထားပြီးသဘောတူညီချက်ရအောင်လှုပ်ဆောင်နိုင်ခဲ့တာဖြစ်တယ်လို့လည်းကြေညာချက်ထဲမှာဆိုထားပါတယ်။အနောက်နိုင်ငံတွေနဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အဖွဲ့တို့ကဒီကိစ္စကိုနိုင်ငံတကာအရေးကိစ္စအဖြစ်ပုံဖော်ပြီးကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်ချက်တွေချခဲ့တာကုလသမဂ္ဂလုံခြုံရေးကောင်စီဥက္ကဋ္ဌကကြီးညာချက်တွေထုတ်ပြန်ခဲ့တာတွေနဲ့ပတ်သက်လို့လေနိုင်ငံတော်အတိုင်ပင်ခံရုံးကြီးညာချက်ထဲမှာဖော်ပြထားပါတယ်ခုလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေပြန်လက်ခံရေးအစီအမံတွေကိုသဘောတူခဲ့တယ်လို့ပြောခဲ့ပေမယ့်အသေးစိတ်ကိုတော့ထုတ်ပြန်သိပေးခြင်းမရှိသေးပါဘူးဒုက္ခသည်တွေပြန်လက်ခံနိုင်ရေးလုပ်ငန်းစဉ်တွေစတင်နိုင်မယ့်ခြေလှမ်းစတင်လိုက်တာဖြစ်တာမို့တိုးတက်မှုဖြစ်တယ်လို့ရခိုင်အရေးစောင့်ကြည့်လေလားသတင်းစာဆရာဦးစီသူအောင်မြင့်ကတော့တုံ့တက်သွားပါတယ်
။စင်မှုရလာကြတော့ပမာတစ်ချက်ကောင်းသွားပြီလေ။ဒီမူပေါင်းတို့အထွေထွေမူဝါဒတွေပါတယ်အဲ့လိုပေါ့နော်။အဲ့ဒါဒီတော့အစ်စ်ရပြီဆိုရင်နောက်အသေးစိတ်အချက်လက်တွေကိုဖတ်ပြီးတော့မခက်တော့ဘူးပေါ့။ဘာလို့ပြောဒီလိုပဲတစ်ချက်လေးတစ်ချက်သွားရမှာပဲလေ။ဟိုအသေးစိတ်အချက်လက်တွေကိုတော့ရှင်းနိုင်ရင်လည်းတော့အဖြေထွက်လာမှာပါ။အဲ့ဒီအဲ့တော့အကျိုးကျေးဇူးကတော့နှစ်ခုရှိတာပေါ့နော်။ပမာတစ်ခုကတော့ကညာဒေသဘက်ကလည်းဘာဖြစ်ပြောကံမြပါအစိုးရနဲ့ဒီချာညှိနှိုင်းပြီးတော့သဘောတူညီပြီးတော့အလုပ်လုပ်မယ်ဆိုတာဖြစ်တဲ့အခါကျတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့။နောက်ဒုတိယတစ်ခုကတော့ဒီလိုမျိုးဒီအချက်လေးရောက်ပေါ့နော်။ဟိုနားလည်မှုလက်မှတ်ထိုးနိုင်တဲ့အချက်တစ်ခုကိုရောက်လာတယ်ဆိုတာလည်းအဲ့လည်းကောင်းတဲ့ကိစ္စပေါ့။ဟိုအသေးစိတ်ကြီးကြောင်းမယ်။အသေးစိတ်ပြီးတော့ဒီကိစ္စကြီးရတာပြီးအောင်မှာမဟုတ်ဘူး။ဟိုလက်ပြတကယ်တကယ်အဲအဲ့ဒီအလုပ်ကြီးကိုအကောင့်ထဲပေါ်တဲ့အခါကျရင်ကြုံတိုင်းတဲ့ပြဿနာတွေကလည်းပေါ်လာအောင်ပါပဲ။ဒါတွေလည်းအဲ့ဒီလိုပဲဖြေရှင်းသွားမယ်ပဲလို့ထင်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီထွက်သွားကြသူတွေနေရပြန်နိုင်ရင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူညီမှုရအောင်လုပ်ဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာပထမအဆင့်အနေနဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်ရှင
်။ဒီရေသတင်းနောက်မမေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတည်းထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်တွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကြားအခုလိုသဘောတူလက်မှတ်ရေးထိုးလိုက်ပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကြားမှာတော့နေရပြန်ရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေကြပါတယ်။ Cox's ဘဇားမှာရှိတဲ့ဒုက္ခသည်တချို့ကို Writers Den ဌာနကမေးမြန်းထားတာကိုအခြေခံပြီး Mackin Phu Thwe ကပြောပြမှာပါ
။ပြီးခဲ့တဲ့လပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းကအစမ်းပတ်ပြိပက္ခတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်6သိန်းကျော်ရှိရလို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့ဒီလိုဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကြားမှာညှိနှိုင်းဆွေးနွေးမှုတွေလှုပ်ဆောင်နေကြတာပါဒီကနေ့မှာတော့ဒီဒုက္ခသည်တွေနဲ့ပတ်သက်တဲ့အစီအစဉ်ကိုနှစ်ဖက်တာဝန်ရှိသူတွေသဘောတူလက်မှတ်ရေးထိုးလိုက်ကြပါတယ် ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကြားမှာတော့အခုသဘောတူညီချက်ကသူတို့အတွက်ဘေးကင်းလုံခြုံမှုရှိရှိနဲ့အမှန်တကယ်နေရာပြန်နိုင်တဲ့အခြေအနေဖြစ်ပါမလားဆိုတာကိုစိုးရိမ်နေကြပါတယ်။ ကောက်ဆက်ပဇာမှာရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းကိုလူငယ်ရဲ့နှလားလောက်တုန်းကရောက်လာခဲ့တဲ့ဒုက္ခသည်အမျိုးသမီး Nura Shaga Akulu Piovare.
အာတော့ဘွန်တော့ဘွန်တော့ဘောက်တွေ့လားဒါတည်းဘွန်တော့တင်ဒါတည်းရောက်ရင်ဒီနွားမှာမြမကတော့မြမဆွေရကိုမယုံဘူးကျမအမျိုးသားဆိုရင်မြမပြီကနေ၃ချိန်ထွက်ပြေးခဲ့ရဘူးတဲ့ကျမအတွက်ဒါဒုတိယချိန်ထွက်ပြေးလာရတာပါမြမဆွေရကအမြဲတမ်းဒီလိုလုပ်နေတာပါပဲဒုက္ခသည်စခန်းကိုရောက်လာတာ၅ရက်ပဲရှိသေးတယ်စာလီမူလာကတော့
သူတို့အတွက်အမှန်တကယ်အဆင်ပြေမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မယ်လို့ပြောပါတယ်။ကျွန်တော်တို့တောင်းဆိုချက်တွေအတိုင်းလိုက်ပြောရင်တော့ပြန်ပါပါ။ကျွန်တော်တို့ကိုနိုင်ငံသားအဖြစ်အသိမှတ်ပြုပေးရပါလိမ့်မယ်။ကျွန်တော်တို့လယ်မြေတွေကိုလည်းပြန်ပေးရပါမယ်။နောက်ထပ်ဒုက္ခသည်တဦးဖြစ်တဲ့အသက် 55
နှစ်အရွယ်စာရေးဟူစိန်ကလည်းအခုလိုပြောပါတယ်။ကျွန်တော်တို့နောက်ချက်မပေးဘူးဆိုရင်ပြီးတော့တခြားဗုဒ္ဓဘာသာဝင်တွေလိုတခြားလူမျိုးစုတွေလိုပဲနေထိုင်ခွင့်ရမယ်ဆိုရင်တော့ပြန်ပါမယ်။
ပြည်သားရေးချင်းရှိတဲ့ကျွန်တော်တို့ရဲ့သားသမီးတွေတခြားသူတွေလိုပဲဆိုရလောက်ကိုင်းနေမှာလောက်ကန်ခွင့်ရကြမှာတယ်ဒုက္ခသည်တွေပေးကင်းလုံခြုံမှုရှိရှိနဲ့နေရပြန်နိုင်ရေးမှာမြန်မာစစ်တပ်ဘက်ကနှောက်ယှက်ပေးနိုင်တယ်လို့ဆိုပြီးစိုးရိမ်ကြသူတွေလည်းရှိခဲ့တာပါမြန်မာအစိုးရအရရှိတွေကတော့လိုအပ်တဲ့ဆော်ရွက်စရန်ကိစ္စတွေဆောင်ရွက်ပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခ
ကြောင်းကို အတည်ပြုရမှာ ဖြစ်တယ်လို့ အစိုးရ တာဝန်ရှိသူတွေက ပြောပါတယ်။ နိုင်ငံတော် အတိုင်းပညာရုံးဝန်ကြီး ဦးကျော်တင့်ဆွေနဲ့ ဘင်္ဂလားဒေ့ရှ် နိုင်ငံသားရေးဝန်ကြီး အဘူဟာဆန်မာမုတ်အလီတို့ ဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့ ဒုက္ခသည်တွေ အရေးအစီအစဉ်ထဲမှာတော့ ဒုက္ခသည်တွေကို ပြန်လည်လက်ခံရမှာ လိုက်နာဆောင်ရွက်ရမယ့် မူပေါင်းတွေ မူဝါဒရေးရာအစီအမံတွေ ပါဝင်တဲ့ အကြောင်းနဲ့ ဒီမူပေါင်းတွေနဲ့ မူဝါဒရေးရာအစီအမံတွေကို 1992 ခုနှစ်က မြန်မာနဲ့ဘင်္ဂလားဒေ့ရှ် နှစ်နိုင်ငံအကြားရယူခဲ့တဲ့ သဘောတူညီချက်တွေ အပေါ်မှာ အခြေခံထားတဲ့ အကြောင်း မြန်မာအစိုးရက သတင်းထုတ်ပြန်ထားပါတယ်ရှင်။
ရှိမှာခင်ဗျာရခိုင်မြောက်ပိုင်းရိုဂျာဒုက္ခသည်တွေရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားတရုတ်နိုင်ငံအနေနဲ့ဂျောင်းဝင်နှိမ့်နိုင်ပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်သုံးဆင့်ပါတဲ့ဖြစ်ရှင်းသည့်တက်ကိုစုပြုထားပြီးဖြစ်ပါတယ်။ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလိုပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရ
ရင်သူတို့ရက်တီတီကြအခြားပြည်တွင်းရေးကိုဝင်မဆွတ်ဖက်ဘူးဆိုတဲ့မူကနေပြီးတော့သွေးဖြီးသွားတဲ့သဘောလားရခိုင်ရေးနယ်ပတ်သက်လို့တယောက်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမဲ့တော်ရှင်တွေ
ဗီယူအီမြန်မာဝိုင်းရဲ့ဖုန်းနံပါတ်က1နှစ်3998992လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တယ်ဆိုတဲ့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်တေလာဆင်းရဲ့တရားဝင်ပြောဆိုမှုဟာခိုင်လုံတဲ့အထောက်အထားတွေပေါ်အခြေမခံတဲ့ဆွတ်ဆွဲပြောဆိုမှုတာဖြစ်တယ်လို့အစိုးရပြောကွင်းရသူကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်တမရော်အနေနဲ့နေမြေရှင်းလင်း မြင့်ခိုင်ကသတင်းပေးပို့ထားတာပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်ခဲ့တယ်ဆိုတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးရက်စ်ထီလာဆန်ရဲ့သဘောထားထုတ်ပြန်ချက်ဟာခိုင်လုံတဲ့သက်တည်အချက်လက်အပေါ်အခြေခံထားတာမဟုတ်ဘူးလို့မြန်မာအစိုးရဘက်ကတုံ့ပြန်လိုက်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးရဲ့ထုတ်ပြန်ချက်အပေါ်နိုင်ငံတော်အတိုင်းအမြန်ယုံညွန့်ကြားရေးမှူးချုပ်ဦးစော်ထေက VOA ရဲ့အမေကိုအခုလိုစာနဲ့ရေးသားဖြေဆိုပါတယ်။
American and Jaiwunji, the Boraji Najama, Asa, Champa Lanaka and Tapuja, Hindu Badawuni, a child be made at Yadari, at that kind of Kesarigu, Mopopia Tawau. Kailone that the Chalet Zodia Machine and a culture charter of Chibari. The Mazura Baga, Tauta, Piabu, Jinjin Donsu gave me. The Manang and Baga, deep union law, Kailone Chalet, Barkuma, Miyagewau. Tajam, Balu, you a genet, the Tojan Jagu, Total Suragu, American Suyada, these own Chibali me. The Masuya Bagaro, Doctor Kuvian Usaune, Yakain Jambi, Comchin, Jambujadi, a boy, Chick and Biro, Yakain Binem Yabama, Pinny, Jatanarigu, Yishi Dua, Jupitome, Pidiku Shan and Bujuza Dwama, Pibare.
Yakain Binem Yabama, Nemi Shinli Murijang, Islam Bada, when you eat the Nichi, Twabigayari, Chiniha, Ethnic Lingzing Rokore, Lumiozula, Shinli, Peshare, Julu Mupite, Sura, Tita, Tinshajao, American Nangajai, Winji, Restila Sanga. ဘုထူးနေကတည်ဝင်ပြောဆိုခဲ့တာပါရခိုင်ပြည်ပခအတွင်းမွတ်စလင်ဒုက္ခသည်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တဲ့ဆိုပြီးအမေရိကန်အစိုးရအနေနဲ့တည်ဝင်သတ်မှတ်မှုအပေါ်လုံးဝကန့်ကွက်ကြောင်းရခိုင်ပြည်နယ်ဝင်ကြီးချုပ်ဟောင်းလည်းဖြစ်လက်ရှိပြည်ခိုင်ဖြိုးပါတီရဲ့အမ်းမြူနယ်ဆိုင်ရာပြည်နယ်လွတ်တော်ကိုယ်စားလှယ်တစ်ဦးဖြစ်တဲ့ဦးမောင်မောင်ကဗီ
ဟိုအမျိုးဆွဆွတာတော့ကျွန်တော်ဒါလုံးဝအကျဉ်းပြပါတယ်အခုထင်းလူမျိုးတွေတရားနီးပါးပေါ့90%အတက်ခံရတဲ့ကိစ္စတွေအဲဟာကြီးတွေအများကြီးရှိပါတယ်ယနေ့ကကျွန်တော်ဝန်ထဲတာတော့ဒီအာစာကျန်းပဲကိစ္စကနဟိန္ဒူလူမျိုးတွေအတက်ခံတဲ့ကိစ္စတွေကိုလုံးဝတင်ညွှန့်နေပြီးတော့မှဒီတခြားအကြောင်းအရာတွေကိုပဲနော်ကိုတို့ရဆွဲပြီးတော့အခုတို့နော်ဒါတစ်ဖက်စောင့်နေလို့ပဲပြောရမှာပေါ့ကျွန်တော်မျိုး
ကျိုးတင်ကြံစည်ပြီးရည်ရွယ်ချက်ရှိရှိလှုပ်ဆောင်တယ်လို့ဆွတ်ဆွဲပြောဆိုမှုတွေဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့ဦးမောင်မောင်အုံးကအခုလိုဆက်ပြောပါတယ
်။အကြမ်းဖက်ကိစ္စဖြစ်လို့တပ်မတော်ဝင်ရှင်းတယ်။ရှင်းတဲ့ကမှာသူတူကန်းနဲ့ရှင်းတယ်။အကင်းများစီကားမီကရှင်းနေတယ်ဒီနေ့တပ်မတော်ကပြောတယ်ဒီဝိုင်းနဲ့ချိမမကောင်းချိမဓမ္မမကောင်းဓမ္မတော်ပါမယ်။တမရောကတမင်တက်တဲ့ဆိုတဲ့ဟာမျိုးကတော့ဒါတို့ရဲ့တော့ဒါညုံညုံရဲ့အကာကွယ်မြတ်တမရောကိုထိခိုက်တာဖြစ်တဲ့တော့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်တယ်လို့ထင်တယ်။ပြီးတော့ဒီနေ့ဖြစ်ပေါ်နေတဲ့ကိစ္စဒီတမရောကပဲပြောပြောဘယ်လိုပဲပြောပြောဒါတို့အစိုးရမှတာဝန်ရှိပါတယ
်။အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်နယ်တွင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်လို့တရားဝင်သတ်မှတ်လိုက်တဲ့အတွက်ဆက်ပြီးဖြစ်လာနိုင်တဲ့အကျိုးဆက်တွေကိုဝါရှင်တန်အခြေစိုက်မူဝါဒရေးရာလေ့လာတဲ့ Stimson Center ကသူတည်သည်ကိုအမရတီဟာကအခုလိုပြောပါတယ
်။ American ဆိုတာဆက်ပြီးမှာတော့ဟိုကြည့်ရမယ်။အဲ့ဒီချိန်တိုင်းချိန်နဲ့မှာပဲအဲ့ဒီမာနေမှာ SSD တကယ်ချစ်ခဲ့လား။ဘာကြောင့်ချစ်ခဲ့လဲဆိုဆက်ပြီးဆိုလို့လည်းဥစားအပြင်ကိုတကယ်လို့ညာချစ်ခဲ့တယ်ရှိတော့ရှိရင်ဒေတာနဲ့ဆက်အဲ့ဒါကြောင့်ရှိရင်သူကအိမ်မှာတောင်းတဲ့အတူတူကိုသူ့အနေနဲ့ကဒီ target extension ကိုဟာမျိုးကိုစလတ်လုပ်အောင်ပြင်ဆင်လို့ရှိနေမှာဖြစ်ရ
။ရခိုင်ပြည်နယ်တွင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်လို့သတ်မှတ်လိုက်တာဟာဒုက္ခသည်တွေနေရက်ပြန်ရင်းနဲ့ရခိုင်ရေးအတွက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုတပ်မတော်ရောအစိုးရရောမြင်းမြန်းဆန်းဆန်းလှုပ်ဆောင်နိုင်ဖို့ဖိအားပေးရရောက်တယ်လို့အမေရိကန်အစိုးရဘက်ကယုံကြည်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ကြေညာချက်ထဲမှာရခိုင်ပြည်နယ်တွင်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့ပြောထားသလိုတာဝန်ယူမှုတာဝန်ခံမှုရှိလာဖို့အတွက်လည်းယုံကြည်ရလောက်တဲ့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်အနေနဲ့ဆက်လက်အားပေးတော်မယ်အကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်ကိုလာရောက်ပြီးနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးကြိုးပမ်းမှုအောင်မြင်ဖို့အမေရိကန်အနေနဲ့ဆက်လက်ပံ့ပိုးလိုကြောင်းပြောဆိုခဲ့တာလည်းဖြစ်ပါလိမ့်ရှင်
။ VOA သတင်းနောက်မမြင့်မြင့်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ရဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရေးကတဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စရိုက်တတအမှတ်855ရန်ကုန်စရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာVOA ရဲ့ကြာသာပတိနေ့ညပဲအစီအစဉ်တွေကိုည10နာရီတိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5855တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်တွေကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
သူတို့ကတဘာဝဘေးချောင်းပြစီတော့စကူအမေတို့ရောချေရမစပြုလာမေးတယ်ဒီခါကျတော့အဲ့ဒီလူကနေပြီးတော့ခန်းချီတာရက်ချာရှိကိုစာရည်တယ်
တိုင်းသားဒေသတွေမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုတင်ပြမယ့်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးယောဂါနာတာရှည်ဖြစ်ရကရုတ်တရက်ဆိုးလာခြင်းဖြစ်ရတဲ့အကြောင်းရင်းကိုတင်ပြထားပါတယ်နာတာရှည်နှလုံးယောဂါရှိထားသူတွေမှာတည်ငြိမ်နေရာကနေရုတ်တရက်ဆိုးလာတဲ့လက္ခဏာတွေကိုသိထားပြီးဖြစ်လာရင်အချိန်မီဆေးရုံပို့ဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘယ်လိုကြောင့်ဒီနာတာရှည်ယောဂါရုတ်တရက်ဆိုးလာရတာပါလဲ။ဆိုးလာရင်ဘယ်လိုလက္ခဏာတွေပြပြီးဘယ်လိုကြိုတင်ကာကွယ်မှုတွေလုပ်ဖို့လိုပါသလဲ။ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငြိမ်းစားပါမောက္ခဌာနမှဒေါက်တာခင်မောင်အေးကိုမင်းမြန်ပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်။ Okay, ပမောကဒေါက်တာခင်မောင်အေးခင်ဗျာ။ကျွန်တော်တို့ဒီနှလုံးယောဂါဖြစ်တဲ့အခါမှာဒီညတာရှည်ဖြစ်လာပြီးတော့ဒီရုတ်တရက်ဆိုးဝါးလာတဲ့အနေအထားမျိုးပေါ့ဆရာနော်။ဖြစ်တဲ့အနေအထားကဟိုဘယ်လိုအနေအထားမျိုးရှိလဲဆရာမြန်မာနိုင်ငံမှာလဲ။
ကျွန်တော်တို့နှလုံးယောဂါတွေတော့များများတော့နာတာရှည်နှလုံးယောဂါပေါ်ကြဥမာဒီရောပိတာကြောင့်ပဲဖြစ်ဖြစ်ဒါမှအဆုရှင်နေမကောင်းလို့ပဲဖြစ်ဖြစ်ရှိနေကြတာဟုတ်။ဒါပေမဲ့ရှိနေရနေပြီးတော့ရုပ်ပြက်တခါတည်းဆိုးလာတယ်။ဆိုးလာတဲ့အချိန်မှာတော့သတိထားရမယ်။အဲ့ဒါကုသမှုကလည်းအချိန်ကြီးသေးဖို့လိုတယ်။မမာတော့စိတ်ပေါက်နေတဲ့ကြားထဲရပဲရုပ်ပြက်ဆိုးလာတဲ့အချိန်ကြီးဒါမှဟိုစားစားသုံးမှုတို့ကျွန်တော်တို့သိမတော့ပဲနေတာတို့တခါလေးလေးတို့လည်းအရက်အရက်တွေပါလေအလုံးကျုံတော့တာတို့ဟိုလိမ္မာနေအပြင်းဒါလူရတဲ့ပုံပြီးလှုပ်လိုက်တာတို့အစီအကျိုးတော့မထိန်တာတို့အဲ့ပေါ်အခြေအနေမှာရုပ်ရက်သွားသူသေးတော့လို့နည်းနည်းတော့နာရရှိရှိတာတော့ရှိနေတယ်ဒါပေမဲ့ပြင်းနေရနေရုပ်ရက်ဆိုးလာတဲ့အခြေအနေတွေရှိတတ်တယ်အင်္ဂလိပ်လိုပြောတော့ acute exacerbation တော့နော် acute heart failure ဝင်လာတဲ့သဘောမျိုးပေါ့အဲ့လိုမျိုးကိုဆိုလိုပါလေခင်ဗျာ
ဟုတ်ကဲ့ကြည်အဲ့တော့အခုလို့ဖြစ်လာပြီဆိုရင်ဒီသိနိုင်တဲ့လက္ခဏာအနေထားပေါ့နော်ဘယ်လိုထူးထူးခြားခြားရှိလဲဆရာ
ညမှာကျွန်တော်တို့ကမိသားစုကရောကာယကံရှင်မိကရောသူတို့ကပြီးသားဖို့လိုတာလေးရှိတယ်။တခါလေသူကစောက်တယ်ကောင်းနေရနေရောငါဒီနေ့နည်းနည်းမောသလိုပဲသွားကိုနေလို့မကောင်းဘူး။တခါလေနည်းနည်းအလေးချိန်ပြက်လာတာလေးရှိတတ်တယ်။အဲ့ဒါကိုမိသားစုကလည်းသတိထားမိတတ်တယ်။ဥပမာကိုယ်လေးချိန်မတရက်ကို၃ပေါင်လောက်ပြက်လာတာပါညာဆိုရင်တော့ဒီနှလုံးကမမြင်နိုင်လို့အရေးကြီးစုတာလို့ဖြစ်တာပေါ့။နောက်တစ်ခုကတော့ကြည့်ရတာကြည့်ရတာတက်စုတာတစ်မျိုးကြီးပဲနော်ရုပ်ပြရတော့အသက်ရှင်မောဖြစ်လာတတ်တယ်အလူကလည်းနေရတာနှုတ်ကြည့်ကြည့်နေတယ်ဒါကြတဲ့အဲ့နေရာနေပြီးတော့လက်နိုးပြီးတော့လေလက်အိတ်လိုမရတဲ့အခါမျိုးကြီးအဲ့လိုမျိုးကြီးရှိတတ်တယ်ချက်တော့လေးတွေကြည့်နေချင်းလည်းအားလာတတ်တယ်အဲတာမန်ဒီလှူရှားမှုသွားတာနေတိုင်းနေတဲ့အာကနေပြီးတော့ရုပ်ပြတောင်းတောင်းအင်းချင်းအင်းကနေအိမ်တော်ပြီးဆွတ်လိုက်တာဆက်ပြီးတော့မိုးလာတာမျိုးကြီးညပြီးတော့စားတော့ကပြက်လာတယ်စားလို့တော့မကောင်းဘူးရင်းနေတုံလာတယ်တိတ်ကြလဲအဲ့လိုကောင်းမရဘူးဆက်ပြီးအဲ့ဒါမျိုးပေါ့ဗျာအဲ့ဒါကြီးကဘယ်လိုရှင်တော့သူတို့ဒီနေနေလုံးရောကတော့ရှင်းနေပြီးသားဆိုတော့လူတိုင်းတိကျပြီးသားပဲနည်းနည်းလေးတော့ဖောက်ပြန်နေတဲ့သဘောရှိရဲဆိုတာကို ဒီကံရှင်ကိုနိုင်ကြတော့တော့ကောင်းမိသားစုဟာကတော့တော့ကောင်းအဲ့ဒါလေးတွေကိုလည်းယူတိုက်ပြီးဖိထားတဲ့လေလို့ကျွန်တော်အဲ့ဒါကိုဆိုလိုတာပါခင်ဗျာဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေဟလာပေါ်လာပြီးတည်လာပြီးဆိုလို့ရှိရင်ဒီပြင်ဆင်ထားမှုအနေထားရောဘာတွေလုပ်ဖို့ရည်ရှိမလဲဆရာဒီဟာအင်မတန်အရေးကြီးတဲ့မိဘတို့ဖြစ်ပါတယ်ကျွန်တော်တို့အိမ်မှာမိသားစုထဲမှာနှလုံးနာတာ ยิ่งใส่ยามเนี่ยนั่นก็ว่าตุเนี่ยมาเจอเรื่องซีรีส์บาลีซีเลยกูรีจีเนี่ยมาดันรีดีชิดามเองนั่นก็ว่าลูอาเด็กกามาช่วยงานนี้มาคืออามากานีบาลีชินีเรตเจ้าบอกว่าอามากานีกัตติบาลีตัวเอฟูนับดีอาแต่ลูเดนสุดท้ายฟูนับมากับบาลีตอนนี้ดีเนี่ยลูกเราก็มาอามาจ้าไปดิอามาฮัตฟิลิปิชันตอนนี้กูเอ็ปไปใส่เดมาเชื่อทางมิวรีအတော့ဒီလေစီဒီယူဒီအဖြစ်ဘာလို့ပြီးပါဆိုတာဒီဒါလေးတွေကတော့ခုနပြောတဲ့အရေးပေါ်ဖြစ်လာတဲ့အခါမှာမိသားစုနားမှာရှင်းရှင်းနဲ့မရှင်းမရှင်းဘူးအဲ့ဒီဟာအင်မတန်အရေးကြီးပါတယ်သူတို့နဲ့ပတ်သက်တဲ့ဒီပြင်ဆင်ထားတဲ့သူ့ရဲ့ဘာသာရေးတော်ကောင်းကိုယ်နဲ့တွေ့ထားတဲ့နေရာမှာသူ့အကြောင်းကိုဘေးကလူကရုပ်ပြတွေးကြည့်ထားတဲ့အခါမှာလုပ်ပေးနိုင်အောင်တဲ့အဲ့ဒီပြင်ဆင်ထားတဲ့အရာတွေရှိတယ်ဆိုတာကိုကျွန်တော်ဆိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအချင်းမရွေးဒီနှလုံးဖောက်လာနေတာအတွက်အခုလိုရေပေါ်ပြင်ဆင်ပြီးတဲ့အခါမှာကုသမှုအပိုင်းရောဆရာဘယ်လိုရှိလဲ
တကယ်မှာတော့နှလုံးရောဂါရှိနေတယ်ဆိုတာကိုလေဒီသားပြီးသားပေးရလဲတောင်းနေတယ်နောက်တစ်ခါလင်းမမမတော့တာတွေရှိတာပေါ့ဒါပေမဲ့ဖြစ်လာပြီဆိုလို့ရှိရင်ဒါကအရေးပေါ်ကုသမှုလိုလာတယ်ဒါကတော့အိမ်မှာလုပ်လို့ရတဲ့အရာလည်းမဟုတ်ပါဘူးသက်ဆိုင်ရာကိုအရေးပေါ်သိညိုလိုတာကိုသင်ရမယ်သိညိုရောက်တဲ့အခါမှာကျွန်တော်အသက်ရှူပေါ့ဆိုပြီးတော့အောက်ဆီဂျင်ဘာလို့သူတို့ချက်ချင်းပြီးမယ်ဒီကုန်လုံးလို့ဒီပေါင်းလို့ညာအောက်ဆီဂျင်ဘလောက်စတူရီရှင်းရှိတယ်လို့အဲ့လိုမျိုးတွေအဲစီးစီးတွေပါနေတဲ့အကျအစိုးရမှရည်နေတဲ့အိုင်နေတယ်လို့ထင်လို့ရှိရင်စီးစီးထိုးတာမျိုးတွေရှိတယ်ဒီကြောတွေကိုချက်ပြီးတဲ့စီးတွေအကျနှလုံးကရည်ရည်သိအိုင်လာပြီးတော့မမြင်နိုင်လို့ရှိရင်ပုံမြားခုံးကြီးတွေဥမာကြော်ပြီးတမိလို့ပါလို့သာသမီစီးတွေဒီကြောတွေကိုလည်းဖောင်းသွားလို့ပြီးတာဒီအနည်းတရားပြင်တဲ့တူကလဲအိမ်လိုမြရရင်မမလေးမိသားအားဒါ၄ခုချပေးတာလေသူ့ကိုနှလုံးလိုအဆုတ်တူမှာသွားမှအာရုံလုပ်တဲ့မိကြီးပေါ့ဗျာနောက်ပြီးအသက်ရှူစက်နဲ့လုပ်ပေးတာဒီဒါကတော့အရင်ကတော့ဆေးဥမှာလုပ်မဲ့အရာလေးဖြစ်ပါလေဗျာသို့တော်လည်းပဲဒီလိုဒီလိုနှလုံးရောဂါဝင်လာခြင်းတယောက်မိသားစုထဲမှာရှိနေပြီဆိုလို့ရှိရင်တော့ဒါဒီဒါဒီအရေးပေါ်လုပ်ဖို့လိုတယ်ဆိုပြီးတော့ဆေးဥကိုသွားပြီးတော့ပြင်ပြီးတော့ကြာမှာဖြစ်ပါလေဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီကုသနိုင်တဲ့အနေထားကဒီဆေးရုံကိုအချိန်မီရောက်လို့ရှင်တော့အလားလားအကောင်းတဲ့သဘောပါဆရာနော
်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီမဖြစ်ခင်မှာရောဆရာကြီးကာကွယ်နိုင်တဲ့အနေထားရှိလားဆရာ
များတော့ဖြင့်ဒီနှလုံးအားပြတ်နေပြီကအငြင်းစားတာများတော့လို့ရှိရင်ဒုက္ခပိဋကတာမှုမဖြစ်အောင်ကာကွယ်တာဘယ်လိုကာကွယ်အစားတော့မှာစားများများတော့လားအငြင်းတက်ဒီမှာများတော့လားငွေလေးချောသွားဖို့ဒီဥစ္စာရှိနေရမယ်နောက်တစ်ချက်အရေးကြီးတဲ့အချက်ကတော့ဒီလူနာရီအစိမမမတော့တာပဲတခါတည်းကတော့ရာသာရှိနှလုံးယောဂါရှိနေတဲ့အခါမှာဖိတ်တက်ကြတာလေသူကနေလာတာလည်းပါတာပေါ့ဗျာအဲဒီကမှာသေးတယ်ဥမမမတော့ကျင်ရဘူးသေဘူးတွေလုံးပြစ်ကြလို့ပါလို့နောက်ပြီးတော့ထိုင်ရောက်တဲ့သမတ်ပြီးပေးတာလေဒီကနေလို့ရမယ်နောက်ပြိလိတို့အရေးတို့အလိုဆိုမတော့ဘူးနောက်အဆုတ်တွေပါလေအေးမမီကိုအရေးကြီးပါလေကျွန်တော်တို့ဒုညာနိုင်ငံမှာတော်တော်များများနိုင်ငံကြီးမှာတော့အတလဲကြည့်လာပြီကျွန်တော်တို့ညူမိုနီးယားမရအောင်ဆိုတော့ညူမိုကောက်တိုဗက်ဆင်းထိုးတာလေဖလူးဗက်ဆင်းထိုးတာလေဒါတွေအားလုံးကိုလုပ်ပြီးကြရပြင်ငါးသားစီနှလုံးသားကရှိနေပေမဲ့လည်းရုပ်တွေသိုးရလာတဲ့အခြေအနေတွေကိုမဖြစ်အောင်ကာကွယ်ရည်တွေဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်နားဆင်ရပြီးခုတခါတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်။မြန်မာပြည်မှာပုဂ္ဂလိကဘဏ်အနည်းငယ်ရှိတဲ့နဲ့ခရိုနီခေါင်းဆောင်တဲ့ဘဏ်အချို့ဟာအချမ်းသာဆုံးဖြစ်ပါတယ်။ဒီအကြောင်းကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ
်။တန်းကြီးစီးပွားရေးတိုးတက်ဖို့အတွက်ပူးပေါင်းလုပ်ကင်ကြဖို့ပုဂ္ဂလိကဘဏ်22ခုရဲ့ဥက္ကဋ္ဌတွေကိုတော်ဆာရှုကြီးကဩဂုတ်လ15ရက်နေ့မှာနေပြည်တော်မှာပြောကြားသွားပါတယ်။ ဒါပေမဲ့မြန်မာငွေကြီးတေးကန္တာဟာအရှိတောင်အာရှမှာဖွံ့ဖြိုးတိုးတက်မှုအနည်းဆုံးဖြစ်နေပါတယ်။နိုင်ငံခြားဘဏ်တွေဝင်ခွင့်ပြုလိုက်ပြီးအာဆီယံစည်းဝေးအစိုက်အဝိုင်းမှာပါဝင်လာပေမဲ့မြန်မာငွေကြီးကန္တာဟာနိုင်ငံတကာအဆင့်မီဖို့အများကြီးလိုပါသေးတယ်။မြန်မာပြည်မှာဘဏ်လုံငန်းစခဲ့တာအနည်း80လောက်ရှိပါပြီ။ဒါပေမဲ့ကမ္ဘာမြေနိုင်ငံဖြစ်နေပါတယ်။ မြန်မာနိုင်ငံသားတအူးရဲ့2000အတည်ထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ1200ရှိပြီးလာအိုနိုင်ငံသားက1000ရှိရာအင်ဒိုနီးရှားနိုင်ငံသားက3300ရာထိုင်းနိုင်ငံသားက9000ရှိရာဖို့ထုတ်လုပ်ကြပါတယ်။ဘန်ဒိုင်ရဲ့မှာဘလုံကဟာအရေးအကြီးဆုံးဖြစ်ပါတယ်။ဒါပေမဲ့ GIZ ဂျာမန်အဖွဲ့ရဲ့တွေ့ခင်းရမြန်မာနိုင်ငံသားတအူးရဲ့တစ်နှစ်တာဘဏ်အနှံငွေဟာ3ဒေါ်လာသာရှိပြီးဘဏ်ချင်းငွေဟာ
ဒေါ်လာခွဲတာရှိပါတယ်။မြန်မာဘန်ဒါရီဟာလွန်ခဲ့တဲ့9နှစ်အတွင်းတပြည်းပြည်းတိုးတက်လာပေမဲ့အရှိတောင်အာရှမှာတော့အောက်ဆုံးအဆင့်မှာပဲရှိပါသေးတယ်။လွန်ခဲ့တဲ့အနှစ်တရာကျော်ကိုလိုနီခေတ်ကမြန်မာပြည်မှာဘန်လုံငန်းစတင်တာဖြစ်ပေမဲ့မဆလာစီအစိုးရခေတ်မှာပုဂ္ဂလိကဘန်ဆယ်ခုနဲ့နိုင်ငံခြားဘန်14ခုတို့နိုင်ငံပိုင်လုတ်ခံရပါတယ်။မဆလာခေတ်ပြတ်တုံးလို့စီအစိုးရပြန်တက် ဦးသိန်းစိန်အစိုးရလက်ထက်မှာဘိုဟိုဘန်ဟာလုပ်ပန်ခွင့်ပိုရှိလာပြီးလွတ်လပ်စွာတီးခြားရပ်တည်နိုင်တဲ့အဖွဲ့အစည်းဖြစ်လာပါတယ်။ဦးသိန်းစိန်လက်ထက်2016မှာစာမျက်နှာ89မျက်နှာပါတဲ့ငွေကြေးရေးအဖွဲ့အစည်းများဥပဒေကိုပြဋ္ဌာန်းနိုင်တာဟာထူးခြားမှုတစ်ခုဖြစ်ပါတယ်။ကမ္ဘာပံအကူအညီနဲ့ရေးဆွဲတဲ့ဥပဒေဖြစ်လို့အပြည်ပြည်ဆိုင်ရာအစင်တန်းမိတယ်လို့ GIZ ဂျာမန်အဖွဲ့ကမှတ်ချက်ချထားပါတယ
်။ပြည်တွင်းပါ30နဲ့နိုင်ငံခြားပါ9ခုမှရှိတဲ့စုစုပေါင်းငွေပမာဏဟာတိုင်းပြည်သတင်းထုတ်လုပ်မှုရဲ့55ရာခိုင်နှုန်းသာရှိတယ်လို့ GIZ ဂျာမန်အစိုးရကစာမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လစီးရင်အရာမြန်မာပြည်မှာဘဏ်ကွဲပေါင်း 2,000 နီးပါးရှိကြောင်းသိရပါတယ်။လူတသိန်းပါဗန်လေးခုလောက်တာရှိတဲ့သဘောပါပဲရန်ကုန်လူဦးရေ9သန်းကျော်မှာဗန်ခွဲ450ရှိပြီးလူဦးရေ1သန်းကျော်သာရှိတဲ့နေပြည်တော်မှာ69ခုရှိတာမို့အချိုးအစားအရာအရေးအတွက်ချင်းအထူးထူးဖြစ်နေပါတယ်ပုဂ္ဂလိကဗန်လုပ်ငန်းကိုကြီးစိုးတဲ့ Crony Company တွေထဲမှာအကြီးဆုံးဟာကမ္ဘောဇာအေယာဝတီနဲ့သမဝါယမ CB ဗန်တွေဖြစ်ကြပါတယ်ဒီအထက်မှာကမ္ဘောဇာဗန်ဟာအကြီးဆုံးဖြစ်ပြီးမကြာမီကပဲအမေရိကန်ဘန်ပါရဂူမိုက်ဒီနိုမာကိုအမှုဆောင်အရာရှိချုပ်ဖြစ်ခန့်လိုက်ပါတယ
်။အနာအရှိဆုံးဘူဂျုံမူကြီးတွေနဲ့ယင်းသည့်သူခရိုနီဦးအောင်ကိုဝင်းတီထောင်တဲ့ကမ္ဘောဇာဘန်ဟာအချမ်းသာဆုံးပုဂ္ဂလိကဘန်ဖြစ်လာပြီးတပြည်လုံးမှာဘန်ခွဲ900ကျော်ရှိပါတယ်။ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားတွေမြန်မာပြည်ကိုငွေပြန်ပို့နိုင်အောင်လဲကမ္ဘောဇာဘန်ကစီစဉ်ထားပါတယ်။ခရိုနီဦးစော်စော်တီထောင်တဲ့ဧရာဝတီဘဏ်ကတော့ဘဏ်ခွဲပေါင်း200ကျော်လောက်နဲ့ဒုတိယအကြီးဆုံးဖြစ်နေပါတယ်။ CB ဘဏ်လို့လူသိများတဲ့တမဝါယမဘဏ်ဟာတတိယအကြီးဆုံးဖြစ်ပါတယ်။တမဝါယမဘဏ်လီမိတက် Cooperative Bank Limited ကို1992ခုနှစ်မှာပုဂ္ဂလိကဘဏ်အဖြစ်တည်ထောင်ခဲ့ပြီး2004မှာအများပိုင်ကုမ္ပဏီ Public Company အဖြစ်ပြန်လည်ဖွဲ့စည်းပါတယ်။ဒီကုမ္ပဏီကြီး၃ခုဟာဘဏ်လုပ်ငန်းကဏ္ဍရဲ့60ရာခိုင်နှုန်းကျော်ကိုပိုင်ဆိုင်ကြောင်းသိရပါတယ
်ဒီဘန်ကြီး၃ခုအပြင်မြဝတီဘန် MBA မြမရှေ့ဆောင်ဘန်နဲ့ရုံးမဘန်စတဲ့ခရိုနီဘန်တွေကိုလည်းအရေးပါတဲ့ဘန်ဒါရေးအဖွဲ့အစည်းအဖြစ် Rolling Burger Company ကအစင်ခါစားမှာပေါ်ပြထားပါတယ်ကျန်တဲ့ဘန်တွေမှာမတ်တီငွေရင်းမလုံလောက်တဲ့ပြဿနာရှိပါတယ်2016မတ်လကုန်စည်းရင်းအရာမတ်တီငွေစည်းရင်းဒေါ်လာ85သန်းကျော်တဲ့ဘန်5ခုရှိပြီးတန်တရာကျော်တာကနှစ်ခုသာရှိကြောင်းသိရပါတယ်ငွေကြေးအဖွဲ့အစည်းဥပဒေကသတ်မှတ်ထားတဲ့မတ်တီငွေရင်းဒေါ်လာ16,000မရှိတဲ့ဘဏ်လုပ်ငန်းက6ခုရှိနေပါတယ်မြန်မာဘဏ်လုပ်ငန်းကဏ္ဍဟာပြည်ပြည်ပြောင်းလဲရမယ့်အခြေရောက်နေပါပြီလွန်ခဲ့တဲ့9နှစ်မှာခရိုနီတွေခေါင်းဆောင်တဲ့ဘဏ်လုပ်ငန်းတွေအရှိန်အဟုန်နဲ့ကြီးထွားလာပါတယ်ခေတ်မီနီးစနစ်ကိုလည်းကျင့်သုံးလာပါတယ်ဒါပေမဲ့ခေတ်နောက်ကျနေတဲ့ဖြစ်လို့ခရိုနီတွေကြီးစိုးတဲ့ဘဏ်လုပ်ငန်းတိုးတက်ဖွံ့ဖြိုးလာမှတိုင်းပြည်စီးပွားရေးလည်းတိုးတက်လာလိမ့်မယ်လို့ Rolling Burger အစီရင်ခံစာကဆိုပါတယ်။ပုဂ္ဂလိကဘဏ်တွေအနေနဲ့သူတို့ကိုအကာအကွယ်ပေးမယ်စီးမင်းတွေကိုထိုင်ဆောင်နေမယ်အစားကိုတူကိုထစ조사ကြဖို့ Rolling Burger အစီရင်ခံစာမှာတိုက်တွန်းထားပါတယ်ခင်ဗျာ။
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ကျွန်တော်တို့ကမိသားစုအော်ကကြီးကန်းရှင်နေကတော့ဖြစ်ပျက်နေတဲ့ဖြစ်ပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်တွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေကြောင့်ဒေသခံတွေငြိမ်သက်စွာထွက်ပြေးနေကြရပါတယ်။တောင်ပ ကျမကနန်းဟောင်းမှာရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အဆက်တွေမှာဒီလ18ရက်စပြီးရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြသလိုနေရွာစွန့်ခွာသူတွေလည်းရှိနေကြပါတယ်ဒီလ18ရက်နေ့ကဘူးတီတောင်မြို့နယ်မိုင်တိုင်30ချောင်းနဟန်းကျေးရွာအနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာစစ်တပ်ဘက်ကရဟတ်ရင်နှစ်စီးနဲ့ဘုံးကျဲတိုက်ခိုက်တဲ့အတွ
ကျေးရွာနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအစိုးရတပ်မတော်ဖက်ကလက်နက်ကြီးတွေနဲ့စစ်တပ်ပစ်ခတ်နေတဲ့အတွက်ကျေးရွာသား600ခန့်ဟာအေအေထိန်းချုပ်နေမိခဲ့မှာတင်းရှောင်နေကြတယ်လို့ရခိုင်တပ်မတော်သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်။
အလားတူပလဲဝမြို့နယ်ဂုံးပြင်ကျေးရွာသားတုံးရကျော်မှာလည်းချင်းလဲဝကျေးရွာအပါအဝင်တခြားကျေးရွာတွေမှာဒုက္ခတွေဖြစ်ခေါ်လုံနေကြရပါတယ်။ နိုဝင်ဘာလ19ရက်နေ့မှာကြာရောက်တဲ့2028ရှမ်းနေသိကူပွဲတော်မှာယူလူအက်စီကိုယ်စားလှယ်ဖွဲ့တမဟာ86တမဟာမှုတန်းထန်နဲ့တန်ခမ်းမြို့ဝရဲသားဖွဲ့ဒုတိယရဲမှူးကြီးစံကျုံသူဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တို့တက်ရောက်ခဲ့ကြပါတယ်။လွယ်တန်းလျန်ဌာနချုပ်ရှမ်းနေသိကူပွဲတော်တက်ရောက်ခဲ့တဲ့ဝကိုယ်စားလှယ်နဲ့
RCSSSA2ဟာ2028ခုနှစ်မှာတကြိမ်2009ခုနှစ်ကတကြိမ်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တာကြောင့်အခုတွေ့ဆုံမှုကထူးခြားမှုတစ်ခုလည်းဖြစ်ပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတဲ့အတွက်တနိုင်းဒေသခံပြည်သူတွေလက်တော်ထဲမသွားဖို့ရက်ွက်မှုတွေကနေလိုက်လံကြေညာထားတယ်လို့တနိုင်းဒေသခံတွေကပြောပါတယ်။တပ်မဟန်နှစ်ဖက်မှာလေယာဉ်လုံနေတဲ့လူတွေကိုအသွားအလာမလုပ်ဖို့ပရင်းမော်ရွှေမော်တွေကိုလည်းမသွားကြဖို့တတိပေးချက်တွေကိုတနိုင်းမြို့ထဲမှာရှိတဲ့ရက်ကွက်တွေမှာလော့စပီကာတွေနဲ့ကြေညာတာတွေအိမ်တွေလ
ကျင်းပမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်KIA တို့အကြားနိုဝင်ဘာ16ရက်နေ့နဲ့19ရက်နေ့တွင်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပြီးဒီနေ့ဒီချိန်ထိနှစ်ပတ်တက်တဲ့ရှိနေသေးတယ်လို့တနိုင်ဒေသခံတွေကပြောဆိုပါတယ်။နိုဝင်ဘာလ23ရက်နေ့မှာကျင်းပပြုလုပ်မယ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးစွဲကော်မတီစည်းဝေးမှာနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေလုပ်ငန်းလ
ဒီနေ့ဖွဲ့ပြီးအနယ်လူဥက္ကဋ္ဌခွင့်မြဆုံးကပြောပါတယ်။နိုဝင်ဘာလ22ရက်နေ့မှာကျင်းပမဲ့ UBDJCC ဝေးမှာပြည်မီတော်မှအတည်ပြုတာတွေလုပ်ငန်းလမ်းညွှန်သူမူပေါင်းတွေတည်ပြုမှာဖြစ်ပြီးအပြည့်ရလက်မှတ်မရေးဆိုးရသေးတဲ့ဖွဲ့တွေပါဝင်နိုင်ရင်းနဲ့ NC လက်မှတ်ရေးဆိုးရတဲ့ဖွဲ့ရှိဖွဲ့တွေကအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမလုပ်ရသေးတဲ့ဖွဲ့တွေပြုလုပ မွန်အမျိုးရပညာရေးကော်မတီကနေဦးစီးပြီးဆက်ဆက်မရရဲ့စွမ်းရည်မြင့်တင်နိုင်ဖို့တင်ကြားရေးနှီးစနစ်အမြင့်တက်တွေရရှိဖို့နဲ့အနာဂတ်မွန်ပညာရေးရေရှည်ရပ်တည်နိုင်ဖို့ရည်ရွယ်ပြီးမွန်အမျိုးသားပညာရေးကျောင်းဆရာများညီလာခံကိုရေးမြို့နယ်ရေးချောင်းဖြားတည်တာမွန်ပညာရေးစခန်းမှာနိုဝင်ဘာလ19ရက်နေ့ကကျင်းပခဲ့ပါတယ်ဆက်ဆက်မရနဲ့ပတ်သက်တဲ့စွမ်းရည်မြင့်တင်ခြင်းခေါင်းစဉ်တွေကိ ပညာရေးကော်မတီဝင်တဦးကပြောပါရယ်အဲ့ဒီဆွေးနွေးပွဲကိုမွန်ပညာရေးလှုပ်ရှားဆောင်ရွက်နေတဲ့တန်ဃာတော်တွေမွန်ပြည်တစ်ပါတီတာဝန်ရှိသူတွေမွန်မျိုးရပညာရေးကော်မတီဝင်တွေဆက်ဆံမှရနေအထူးဖိတ်ကြားထားတဲ့ပညာရှင်တွေဧည့်သည်တော်တွေကိုယ်စားလှယ်စုစုပေါင်း300ခန့်တက်ရောက်ခဲ့ပါရယ်
ဒရင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစကိုင်းတိုင်းဒေသကြီးကလေးမြို့ကနေချင်းပြည်နယ်ဖလမ်ဟာခါမြို့အထိဆက်သွယ်ထားတဲ့ကားလမ်းမကြီးကိုနိုင်လုံကတရာခင်းမှုအတွက်ကမ္ဘာပံကနေဒေါ်လာ1600ထုတ်ချပေးမဲ့အစီအစဉ်ကိုပြန်လည်ရုပ်သိမ်းလိုက်တယ်ဆိုတဲ့သတင်းတွေကမကြာသေးခင်ရပိုင်းကပဲထွက်ပေါ်လာခဲ့ပါတယ်ဒီအပေါ်မှာချင်းပြည်နယ်အစိုးရအနေနဲ့ဘယ်လိုဆက်လက်လှုပ်ဆောင်သ
ในลงกัตระเข้มบุการลังตาเชื่อส่วนนี้เนี่ยมาตบ่าวว่าป้าวุ่นจีเนี่ยลูมูบัวที่การดินน้ำมุ่งสีเดือดสูบีกบ้าปังงาเชื่อมีทุกจีเมื่อสีเสียงเปลี่ยนยุ่งเส้นไหลเดือดลูตรีเนี่ยปวดสวดลาบีเมกบ้าปังงาเนี่ยเชื่อมีเนี่ยสุยากุเดียวเวียนจางจางรามิวมุ่งสีเดือดบุลูเชื่อมีเนี่ยลำบากสวดตัวยี่วงจีอุ้ยชีวิตอยู่กับเปลี่ยวว่าเลยจรวดตบ่าวว่าเบี้ยจังเดือดสีเดือดสักหูทำให้เราเยาะเชื่อมสุดรอดลาเมียเลยที่เด็กขาดเจอรอไ
ကျွန်တော်တို့ကမိသားစုအော်ကြီးချားတယ်အားလုံးအခုကရုပ်သိမ်းတယ်မရုပ်သိမ်းမှုစရာဘယ်သူမှမရှိသေးပါဘူးကဘာပန်နေနဲ့ပြည်တော်စုစိုးရကိုဒေါ်လာ1,600ကိုကလေးဖလန်ဟာခါနိုင်လုံကတရာခင်ဖို့အသုံးပြုဖို့ပြည်တော်စုလှူတော်ကလည်းအတည်ပြုခဲ့ကြတာပါဒါပေမဲ့နိုင်လုံကတရာခင်ဖို့ကလန်းစိုးချက်မှုတွေပြုလုပ်ရမှာ ကျေးရွာ3,400ပိုင်းဆိုင်တဲ့ချမ်းကြီး၅ကံအပင်ဆိုင်ခင်းတွေဖြည့်စည်းခံရတဲ့ပြင်ကျေးရွာ20ကျော်ရဲ့ရေသွေယူရက်နေရာမှာဖြည့်စည်းခံခဲ့ရပြီးအဲ့ဒီတော့ကြောင့်သုံးစရာနှစ်နာကြီးပေးအပ်မှုမရှိသလိုကန်လန်ဖောက်လုံးမှုပေါ်မှာစိတ်တမ်းမကျမှုနဲ့လုံခြုံမှုအားနည်းမှုရှိနေတယ်လို့ကမ္ဘာပံရဲ့ Country Director ကပြည်တော်စုဆောက်လုပ်ရေးဝန်ကြီးဌာနမှာစာရေးသားပေးပို့ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးဦးရွှေသီယူကတော့
နောက်ဆုံးငါးခုနှစ်ချင်းမြင့်တဲ့မှာသဘာဝပေးတံခံရရတာကြောင့်ပြည့်စည်သွားတဲ့ဟာတွေဖြစ်တယ်လို့ဆိုပါတယ်အဓိကကျွန်တော်တို့ပြောလို့ဆက်ကနားမလည်လို့ပါ2005ခုနှစ်သဘာဝပေးအန်တွေကြောင့်ပြည့်စည်လို့ဆက်ခုလည်းပဲရေရွယ်ကြီးရေရွယ်သားများကနေပြောရောကြီးရချင်းလို့ပြောတာဖြစ်ပါတယ်ကဘာပံကကန်ထရီဒရိုက်တာရဲ့ရေးသားတင်ပြချက်အတိုင်း ကလေးဖလန်ဟာကကလန်စိုးချက်ဖောက်လို့ရမှာသဘာဝပတ်ဝန်းကျင်နဲ့လူမှုဘဝနှစ်နဲ့ဆုံးဖြတ်မှုအမှန်တကယ်ရှိမရှိချင်းမြင့်တဲ့ဆွေရနေနဲ့လိမ့်လက်ကွင်းစည်းမှုတွေပြုလုပ်နေပြီယခုစီမံကိန်းဆက်လက်ကောင်းဆယ်ဖို့ဆောင်ရွက်နိုင်ဖို့ကမ္ဘာပံကိုပြန်လည်တင်ပြသွားမယ်လို့ချင်းမြင့်နဲ့လှုပ်သောဥက္ကဋ္ဌပူးစုဘွဲကပြောပါတယ်ဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့မှာကြာရောက်မဲ့
ဒီနေ့ကွန်ဆက်တဲ့ချိန်မှာမွန်မြူသားနေ့တွင်မြေဆိုင်ကစားပုံကိုဗဟိုချင်းမရေလက်ရှိနေပါတယ်။
ဒီနေ့ကွန်ဆက်တဲ့ချိန်မှာမွန်မြူသားနေ့တွင်မြေဆိုင်ကစားပုံကိုဗဟိုချင်းမရေကော်မတီကနေပြီးခဲ့တဲ့စနေနေ့နိုဝင်ဘာလ16ရက်နေ့မှာအတည်ပြုလိုက်ပါတယ်။မြေဆိုင်ကစားဖြစ်မြောက်ဖို့အဆိုပြုခဲ့တဲ့မွန်တမိုင်းသူတည်တည်သူဦးလက်ဖြစ်ဗဟိုချင်းမရေဒုက္ခထလည်းဖြစ်တဲ့နိုင်ရဲစံကအခုလိုရှင်းပြသွားပါတယ်။ဒီမွန်မြူသားနေ့ကိုခုနှစ်ချက်ရှင်မြောက်ရေးမြေဆိုင်ကစားပြီးနံပါတ
တရားကျွေးညာအန္တရာယ်ကြီးလုံးကြတဲ့ချိန်မှာညမခံနိုင်နဲ့ပါဝင်ခြင်းဒေတာတွေဖြစ်ပြီးပြန်တောင်းလာကြတယ်ဗျာတစ်ချက်ပြီးရခါမှာကော့ကုန်းမှုလာဟို900ပြည့်တွေကပေါ်ပေါက်ခဲ့တဲ့မွန်လျက်ရှိဟောင်းဟလာဒီပြည်နယ်ပတ်သက်တဲ့ကူကြီးတစ်ခုဖြစ်တဲ့ကြောင့်ပေါ်ပြတာတကြောင်အဲဒီ၃ခုကိုကျွန်တော်ဒီတိုက်ကိုစာပေါ်မှာထည့်ထားတာဖြစ်ပါတယ်
ဒီဇင်ဘာလအတွင်းရက်နေ့မှာစိုက်ထူသွားမယ်လို့လဲခွန်ဆက်တဲ့ကြေညာမွန်မျိုးသားနေဘဟုကျင်းပရေးဥက္ကဋ္ဌနိုင်ချူကခုလိုပြောသွားပါတယ်။အမဒီဇင်ဘာ၃ရက်နေ့တနင်္လာနေ့နော်အဲ့ဒီနေ့ကနေ။အားဒီကငွေနေပေါ့အမြင့်နေတဲ့ဒီမွန်မြိုင်အစမှာပေါ့အဲ့ဒီကမလို့တဲ့အဒီနေ့ထူလိုက်ရင်ထူပြီးရက်ဆက်တဲ့ဒီနေ့လိုက်ဒီစိုက်ထူသွားမယ်။ဒီနေ့မွန်မျိုးသားနေဘဟုမှာမွန်ပြည်န
ရင်းမြို့နယ်ကလည်းလက်ခံယူမှာဖြစ်တဲ့အကြောင်းနဲ့မွန်မျိုးသားနေဘူးကျမကြီးကိစ္စမှာနိုင်ငံရေးပါတီတွေဥဆောင်ပါဝင်နေတာနဲ့ပတ်သက်ပြီးရင်းမြို့နယ်မွန်မျိုးသားနေကျမကြီးဦးစည်းကော်မတီဖွဲ့ဝင်မင်းရဲမုံကအခုလိုတုံ့တက်သွားပါတယ်။
ဒီရင်ပြောရင်ကျွန်တော်အမြင်ကတော့ဒီမျိုးသားနေကျမကြီးကိုနိုင်ငံရေးပါတီဝင်ငံနဲ့လူတွေလုံးလုံးမလုံးပိုကောင်းမှတင်တာပါ။ပါတီနိုင်ငံရေးသမားကတော့ပါတီလုံးပြီးရောပါလို့မျိုးသားနေကိစ္စအောင်မဝင်ရှုပ်တော့အခုနောက်လို့ကြီးမှလည်းကျွန်တော်တော်သတိထားတာဒီကိစ္စကိုဘယ်လိုမှဖြစ်မှန်းလာရောအဲဒီပုံစံမျိုးလေ။မွန်မျိုးသားနေဘို့ကျမကြီးကော်မတီမှာနိုင်ငံရေးပါတီဝင်အများစုဥဆောင်ပါဝင်နေတာဖြစ်ပြီ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်အစပ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြမ်းတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးတရက်ခန့်နေနေရဆုံခွာနေကြရပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဌာနချုပ်မှကျင်းပတဲ့ရှမ်းနှစ်တက်ကူဘဲတော်မှာ UWSA ဝပီသွေးစည်းညီညွတ်ရေးတပ်မတော်ကကိုယ်စားလှယ်တွေပထမဆုံးအကြေအဖြစ်တက်ရောက်ခဲ့ကြပါတယ်
တော်ရရှိတွေအခုနားဆင်ကြကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းသက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ဘီအန်နိုင်ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မနေ့ပြန်မနေ့ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါလေ။မနေ့ပြန်ညထုတ်လွှင့်မဲ့အစီအစဉ်ဒီထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကြံနေတဲ့အချိန်တော်တဲ့မှာသတင်းအကြီးအကျယ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ။
ဇင်ဘာဝေသမရဟောင်းရောဘတ်မူဂါဘီနဲ့သမရကလောဟောင်းဂရိစ်မူဂါဘီတို့ကိုဖြစ်ဖြစ်အေးအေးယူမခံရအောင်လူငယ်ချမ်းသာဝင်ပြည်လက်ကြောင်းအာနာယဇနုပီအက်ပါတီတာဝန်ရှိသူတို့နဲ့ဟာရီမျိုးရောကသတင်းတော်တွေက VOE ကိုအတူတူပြောဆိုလိုက်ပါတယ်နှစ်ပေါင်း38နှစ်ကြာတိုက်ပွဲကိုအုပ်ချုပ်ခဲ့ပြီးနောက်အင်္ဂါနေ့မှာပဲရာဇဝတ်ကဆင်းပြေခဲ့ရတဲ့အထိဖိအားပေးခဲ့ကြတဲ့ဇင်ဘာဝေစစ်တပ်ကဗိုလ်ချုပ်တွေနိုင်ငံရေးကောင်ဆောင်တွေနဲ့မူဂါဘီဆက်ဆံညီနိုင်မှုတွေလုပ်ခဲ့ပြီးနောက်မှာပဲသဘောတူညီချက်ရရှိသွားတာဖြစ်ပါတယ်စီးရီးယားနိုင်ငံနဲ့နေဆက်ယူရနိုင်ငံတဲခနေရာထဲမှာနေရာယူထားတဲ့ IS Islam ဆွေရအုပ်စုကကြံနေသေးတဲ့တက်ခိုက်သမားတွေကိုရှင်းလင်းဖို့ဒီကနေ့ပဲစစ်စင်ရေးတွေစတင်လိုက်ကြောင်း US တပ်ကပြောပါတယ်နေဆက်ကကျေပြန့်တဲ့နေမြေမှာခိုးအောင်နေတဲ့စစ်သွေးကြွတွေကိုမောထုံးမဲ့စစ်စင်ရေးမှာအစိုးရတပ်ဖွဲ့တွေအပြင်ရှီယာပြည်သူစစ်တီပါဝင်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့အမေရိကန်ဆွေရကတရားဝင်သတ်မှတ်လိုက်တာကပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးလို့ရုရှားနိုင်ငံကဝေဖန်လိုက်ပါတယ်။ခိုင်ပြည်နယ်ကအချက်တဲကိုဖြစ်ရှင်းရမှာပြင်ပကလွန်ကျွန်ဆွတ်ဖက်နေရတွေကိုလက်မခံနိုင်ကြောင်းလဲရိုက်တာသတင်းဌာနနဲ့တိကျမြင်မြန်ကန်တွင်ရုရှားတံမကြီးနီကိုလေးလက်စတိုပါရော့ဖ်ကပြောဆိုလိုက်ကြပါ။ဒုက္ခလေးချက်သိန်းကျော်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဖက်ပေးခဲ့ရတဲ့အထိကြီးထွားခဲ့တဲ့ရခိုင်ပြည်နယ်ကပရိကတ်တွေပေါ်အမေရိကန်ပါဝင်နိုင်ငံကတိုင်ဝမ်ကဝေဖန်မှုတွေထွက်ပေါ်နေရမှာမနေ့တုန်းကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ကရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ် ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့ကြောင်းသတ်မှတ်ပြောဆိုလိုက်တာပါအမေရိကန်ရဲ့ဒီလိုသတ်မှတ်ပြောဆိုမှုကပြဿနာကိုမီးထိုးပေးရတာရောက်နိုင်ကြောင်းလဲရုရှားတံမကြီးကဝေဖန်ခဲ့ပါတယ်။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်နေရေးနားလည်မှုစာချုပ်တော်တရမြန်မာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေလက်မှတ်ရေးထိုးနိုင်ကြကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးက VOA ကိုပြောပါတယ်။သတ်မှတ်ရဲ့အတိအကျမပါဝင်မဲ့ရှေ့လာမယ့်နှစ်လအတွင်းနေရာချင်းပြောင်းမဲ့အစီအစဉ်တွေစနိုင်မယ်လို့မျှော်လင့်ကြောင်းလဲနိုင်ငံရဲ့ဝန်ကြီးအဘူဟာဆန်မိုဟာမက်အာလီကပြောဆိုခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းကိုကိုအောင်လင်းပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead Zone ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနေ့စနေနေ့ထိ5မီတာ24 25 32နဲ့51တို့ကနေတင်ဆက်ခဲ့တာပါ တော်ရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.